င်းပြည်ပါနေပညာသတင်းတွေကိုတင်ဆက်ပေးမယ်တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုတင်ဆက်ပေးသွားမယ့်သတင်းတွေကတော့ World Learning English Language Program သင်တန်းအမှတ်စဉ်၄ကိုအွန်လိုင်းမှာတက်ရောက်နိုင်မယ်ဆိုတဲ့သတင်းပညာရေးဝန်ကြီးဌာနမှ COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်အိတ်ဖွင့်တင်တာခေါ်ယူရဲဆိုတဲ့သတင်း American သမ္မတ Donald Trump Post ကိုအေးမယူတဲ့ Mark Zuckerberg အပေါ် Facebook ဝန်ထမ်းတွေစန္ဒပြရဲဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ World Learning English Language Program သင်တန်းအမှတ်စဉ်၄ကိုအွန်လိုင်းမှာတက်ရောက်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။အင်္ဂလိပ်ဘာသာစကားလေ့လာနေသူတွေအတွက် World Learning English Language Program မှာသင်တန်းအမှတ်စဉ်၄အွန်လိုင်းသင်တန်းကိုဇွန်လ22ရက်မှာဖွင့်လှစ်သွားမယ်လို့ American Center မှသိရပါတယ်။အွန်လိုင်းသင်တန်းကနေတဆင့်အင်္ဂလိပ်ဘာသာစကားကိုသင်ယူလေ့လာခြင်း၄ချက်အသုံးချနိုင်ခြင်းတွေအပြင်27ရာစုခေတ်အတွက်ပညာများကိုပါသင်ယူနိုင်ပြီးတော့တက္ကသိုလ်အဆင့်နဲ့လုပ်ငန်းခွင်အတွက်လိုအပ်တဲ့အရေးအသွေးတွေကိုမြင့်တင်နိုင်မှာပဲဖြစ်ပါတယ်။သင်တန်းကြီးကတော့သင်တန်းသားအသစ်တွေအတွက် 32,500 ကျပ်ဖြစ်ပြီးတော့ကျောင်းသားဟောင်းတွေအတွက်တော့ 31,500 ကျပ်ကျသင့်မှာပဲဖြစ်ပါတယ်။ကျောင်းသားအသစ်တွေကိုအွန်လိုင်းမှာတဆင့် payment test ဖြေဆိုနိုင်ဖို့ ELP မှဆက်သွယ်ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။ဆက်လက်ပြီးပညာရေးဝန်ကြီးဌာနမှ COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်အိတ်ဖွင့်တင်တာခေါ်ယူရဲဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။2020-2021ပညာသင်နှစ်မှာ COVID-19 ကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းများအတွက်လိုအပ်နေတဲ့ Math, Physics နဲ့ Infrared Thermometer တွေကိုပညာရေးဝင်ကြီးဌာနအခြေခံပညာဦးစီးဌာနမှခရိုင်ပညာရေးမှုရုံများကိုအရောက်ပေးပို့ရန်ရှိနေတဲ့အတွက်ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့အိတ်ဖွင့်တင်တာတင်သွင်းနိုင်ဖို့ပညာရေးဝင်ကြီးဌာနကခေါ်ယူနေတယ်လို့သိရပါဗျ။နိုင်ငံသားပိုင်လုပ်ငန်းမှတ်ပုံတင်ရှိတဲ့ပုဂ္ဂလိကလုပ်ငန်းရှင်များသာတင်သွင်းရမှာဖြစ်ပြီးတော့အိတ်ဖွင့်တင်တာပေးသွင်းရမယ့်ပုံစံကိုနေပြည်တော်ရှိပညာရေးဝင်ကြီးဌာနအခြေခံပညာဦးစီးဌာနရုံးအမှတ်73မှာဇွန်လ3ရက်ကနေစပြီးလာရောက်ဝယ်ယူနိုင်မယ်လို့လည်းသိရပါဗျ။တင်သွင်းရမယ့်ပစ္စည်းပုံစံနဲ့ပတ်သက်ပြီးရှင်းလင်းပွဲကိုတော့ဇွန်လ5ရက်နေ့လယ်တနာရီမှာနေပြည်တော်ဇဗူတိမြို့နယ်ရှိအမှတ်9အခြေခံပညာအထက်တန်းကျောင်းမှာကျင်းပပြုလုပ်ပြီးရှင်းလင်းပြောကြားသွားမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာပါဝင်ပါတယ်။တင်တာနဲ့ပတ်သက်တဲ့အချက်လက်တွေကိုတင်တာမတင်သွင်းမီပြုလုပ်တဲ့ရှင်းလင်းပွဲမှာသာဖြေကြားပေးမှာဖြစ်ပြီးတော့နောက်ပိုင်းရက်တွေမှာလူကိုယ်တိုင်လာရောက်မေးမြန်းခြင်းတယ်လီဖုန်းဖြင့်ဆက်သွယ်မေးမြန်းခြင်းတို့ကိုလက်ခံမှာမဟုတ်ဘူးလို့လည်းသိရပါတယ်။တင်တာတင်သွင်းရမယ့်နောက်ဆုံးရက်ကဇွန်လ9ရက်ညနေ4နာရီဖြစ်ပြီးတော့ဇွန်လ17ရက်နေ့နက်မှာအိတ်ဖွင့်တင်တာတွေကိုဖွင့်ဖောက်ပြီးဈေးနှုန်းစီစစ်သွားမှာဖြစ်တယ်လို့လည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ American သမ္မတ Donald Trump Post ကိုအေးမယူတဲ့ Mark Zuckerberg အပေါ် Facebook ဝန်ထမ်းတွေစန္ဒပြရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်က American သမ္မတ Donald Trump ကအငင်းပွားပွဲ Post တွေကိုတင်ခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီး Facebook CEO Mark Zuckerberg ကအရေးမယူခဲ့တဲ့အတွက်ကုမ္ပဏီဝန်ထမ်းတချို့ကဆန္ဒပြသခဲ့ပါတယ်။ Facebook ဝန်ထမ်းတွေကဆန္ဒပြတဲ့အနေနဲ့အလုပ်ကိုမတက်ခဲ့ကြပါဘူး။ Facebook Manager တွေကတော့ဆန္ဒပြဖို့ပြင်ဆင်နေတဲ့ဝန်ထမ်းတွေအပေါ်တုံ့ပြန်သွားမှာမဟုတ်ဘူးလို့လူစွမ်းအရင်းမြစ်ဌာနကပြောထားပါတယ်။ဒါ့အပြင်ဝန်ထမ်းတွေအပေါ်လစာခန့်စား권လည်းပေးမယ်လို့သတင်းရင်းမြစ်တစ်ခုကပြောခဲ့ပါတယ်။Facebook ဆန္ဒထုတ်ပေါ်မှုကို The New York Times ကဖော်ပြခဲ့ပါတယ်။ဆန္ဒပြသမှုအပြင် Twitter ပေါ်မှာ Facebook ကုမ္ပဏီအတွင်းလူများအကြားသဘောထားကွဲလဲမှုကဖြစ်ပေါ်ခဲ့ပါတယ်။ Facebook Design Manager Jason Stallman က Trump ရဲ့ Post နဲ့ပတ်သက်ပြီးမတုံ့ပြန်တဲ့ Zuckerberg ဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ပြောခဲ့ပါတယ်။Facebook အတွင်းထဲမှာကျွန်တော်တယောက်တည်းမဟုတ်ပါဘူးလူမျိုးရေးခွဲခြားရေးနဲ့ပတ်သက်ပြီးကြားနေမရှိပါဘူးလို့ Twitter မှာရေးသားခဲ့ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဦးဝင်းမြင့်မို့ပါ